ဆော်ရီအာရေဗျနိုင်ငံမှာကလေးတွေကိုအတင်းအဓမ္မပြုကျင့်မှုအတွက်ဆော်ရီနိုင်ငံသားတအူးနဲ့မြမအမျိုးသားတအူးကိုကွပ်မျက်ခဲ့ကြောင်းပြည်ရင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဂျာဒတ်မြို့မှာတန်တရားရှိသူဆော်ရီအမျိုးသားဟာမိန်းကလေးနှစ်ဦးကိုဖျားယောင်းသွေးဆောင်ပြီးအဓမ္မပြုကျင့်ခဲ့တာဖြစ်ကြောင်းဝန်ခံပြီးတဲ့နောက်သူ့ကိုကွပ်မျက်လိုက်ပြီးဖြစ်ကြောင်းဆော်ရီပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်။အလားတူဆော်ရီနိုင်ငံရောက်မြန်မာနိုင်ငံသားတဦးကိုလည်းကလေးအများပြားကိုဖျားယောင်းပြီးအာဓမပြုစေမှုနဲ့ကွပ်မျက်ခဲ့ကြောင်းမနေ့ကထုတ်ပြန်တဲ့ဆော်ရီပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆော်ရီအာရေဗျနိုင်ငံရဲ့တရားစီရင်စနစ်ဟာအစ္စလာမ်ဥပဒေကိုအခြေခံထားတာကြောင့်မဒိန်းမှုကျူးလွန်သူတွေကိုကြေညာကနေတည်တံ့အထိချမှတ်နိုင်ပါတယ်။ဒါပေမဲ့ဆော်ရီနိုင်ငံမှာပြည်မှုဆိုင်ရာဥပဒေမရှိသလိုမဒိန်းမှုအတွက်ရေးသားပြဋ္ဌာန်းထားတဲ့ဥပဒေလည်းမရှိပါဘူး။